စကိုင်းတိုင်းဒေသကြီးခန္ဒီရနာမြို့မှာကြောက်စိမ့်တူးဖော်ရေးကုမ္ပဏီလုပ်ွက်အတွက်ရေမစီးကြောက်ရှာဖွေတွေကဝင်ရောက်ရှာဖွေရမှာနှစ်ဖက်တင်းမာမှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့ကပြစ်ခတ်တာကြောင့်လူ၄ဦးတိတ်ဆုံးပြီးအနည်းဆုံး၅ဦးဒဏ်ရာရခဲ့ပါတယ်။ခန္ဒီရနာနယ်မြေမှာကြောက်စိမ့်တူးဖော်ရေးကုမ္ပဏီနဲ့ရေမစီးကြောက်ရှာဖွေတွေကြားပြဿနာဖြစ်ပွားခဲ့တာကြောင့်ကြောက်တူးဖော်မှုကိုရပ်ထားလို့တရားမဝင်နေထိုင်တဲ့သူတွေကိုဒီလကုန်မှာနောက်ဆုံးထားပြီးတော့ရှေ့ပြောင်းမှုအမိန့်ထုတ်ထားပါတယ်။ဒီကြောင်ပြေဆုံးကို view မြန်မာဝိုင်းသတင်းတော့ကိုမိုးစွာကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ဒီခင်းဖြစ်ပွားမှုဟာခန်းကြီးမျိုးကလည်းမိုင်30လောက်အကွာမှာရှိတဲ့မကြံခကြောက်စင်းတူးဖော်ရေးလောက်ကမှာဒီသတင်းမနက်ပိုင်းကဖြစ်ပွားခဲ့တာပါ။ဒီဖြစ်ပွားမှုအချိန်တွေကိုစေးယုံရောက်လူနာတွေကိုတွားရောက်တွေ့ဆုံခဲ့တဲ့ခန်းကြီးဒေသခံတယောက်ကအခုလိုပြောပါတယ်။
ဒီသမားတွေနဲ့တောက်စားတဲ့လူတွေနဲ့ကုမ္ပဏီနဲ့မလေးကာဥပိုက်ကုမ္ပဏီနဲ့မှပရိပုဒ်ဖြစ်တာဖြစ်တော့မှကြတော့ဒီနေ့မနေ့၈နာရီမှာအဲ့မှာဒီသမားရဲ့ဥပိုက်ဝင်တဲ့ကိုထိုက်တာကြတော့မှကြတော့အဲ့မှာလုံခြုံရေးတပ်ဖွဲ့ကအဲ့မှာပြစ်ခတ်မှုဖြစ်တာကိုဒီတော့ကကြတော့၄ဦးတိသုံးတာပဲဟုတ်ဟုတ်တယ်က၄ဦးတိသုံးတာပဲဟုတ်အခုလေအစည်းအဝေါ်တော့ကြ၅ဦးတော့ရောက်လာကြဟုတ်အချင်းလေးရောပေါင်လေးနဲ့လေဘင်းလေးမှာထိတန်ရထားတဲ့ကိုဒီကားရောက်တော့ရောက်လာ၄ရောက်တည်တာတော့ပြကြပါလိမ့်ကိုသူတို့ဥပိုင်ကတီလောင်ထားတဲ့ကံလေးနဲ့ပေါက်ပြီးလောင်လို့ပေါက်ပွဲသွားတယ်ကို
ကုမ္ပဏီလုကွက်အတွင်းကိုလူ900လောက်ဝင်ရောက်ခဲ့တာဖြစ်တယ်လို့ရဲလုံချုံရေးတပ်ဖွဲ့ကလည်းအင်အား100လောက်ရှိကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးမင်းမြန်းနိုင်ဖို့ခန့်တီရဲတပ်ဖွဲ့ကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရခဲ့ပါဘူးခန့်တီမျိုးနယ်ကပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးမောင်ကြီးကတော့သူကြားသိရတဲ့အခြေအနေကိုအခုလိုပြောပါတယ
်လူကတော့ဒီလေးရောက်တော့တည်သွားတာပေါ့ပွဲချင်းတည်သွားတယ်နောက်ခုနှစ်ယောက်ကျတော့တန်ရန်အကြီးကြီးရသွားတယ်ဆိုတဲ့အောင်ကြားကြည့်ရတယ်ဖြစ်စဉ်ကမနဲ့ကိုအဲ့ဟိုဥပိုင်ဆိုပြီးတော့တော့ကွရှိရတယ်နော်အဲ့ဒီဥပိုင်မှာဝင်လို့တော့အဲ့ဒီမှာတားမရအောင်ဆိုပြီးတော့တနက်နဲ့ပြပိုက်တယ်ဆိုပြီးဟာအဲဆုံးမဆက်တဲ့ရောက်ခဲ့တော့ကျွန်တော်လည်းအဲ့လောက်လေးပဲကြည့်ရတာ
ခန့်တီကံအုတ်ချုပ်ရမှုဥစောစောကတော့အသေးပြောက်ဖြစ်ွားတယ်ဆိုတာကိုမကြားသေးကြောင်ပြောပါတယ
်ဟုတ်တယ်မြန်မာအင်ပီရီယယ်ဂျိမ်းမှာဖြစ်တာသေးတာမရှိသေးပါဘူးမကြားသေးပါဘူးဒဏ်ရာရလို့ရှိရပြောတယ်ညီမစိဘက်ကဒဏ်ရာရတာ၂ရက်ရဲဘက်က၉ရက်လို့တော့ကြံပြင်းသေးရတယ်မနေ့ကစတာမနေ့ကအင်အား၆အောင်လောက်ဝင်တယ်ဆက်စားခိုင်းတယ်နောက်ညနေပိုင်းမှာသူတို့ဖယ်သွားတယ်အဲဒီနေ့ကျတော့ကျွန်တော်တို့ဗယ်ရီဂိတ်တွေထားတယ်ရဲတပ်ဖွဲ့နဲ့မဝင်ဖို့ထားတယ်သူတို့အားလိုက်ကိုခြံစည်းရိုးတွေလည်းဖက်တယ်ဗယ်ရီဂိတ်တွေလည်းဖက်ပြီးတော့ရဲတွေကိုလည်းတိုက်ခိုက်ပြီးတော့သူတို့ဝင်ရတယ်ဒီကနေ့ရဲဘက်ကနေ၆ဆန့်ပြီးပြစ်လိုက်တယ်အဲသူတို့ဘက်ကလည်းစီကံနေမီးရှို့တယ်38လုံးမီးလောင်သွားတယ်ကုမ္ပဏီရဲ့စီကံနေပေါ့38လုံးမိလောက်သွားတယ်အဲ့လောက်တည်ရသေးတယ
်စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကစီရင်တာယာရေးဝင်ကြီးဦးမြင့်ကြီးကတော့ပြပခမဖြစ်ပွားအောင်ဆောင်ရွက်ခဲ့ပေမဲ့ဒီကနေ့မနေ့မှာအခင်းဖြစ်ပွားတာကိုသာတည်ရတယ်လို့ပြောပါတယ
်ဟုတ်ကဲ့ပြီးခဲ့တဲ့ကျွန်တော်တို့14ရက်23ရက်နေ့ကကျွန်တော်အဲ့ဒီပဲဒီကသွားပြီးတော့ဝယ်ဆင်းဆောင်ရွက်ပြီးတော့အဲ့ဒီတောင်းဝန်ပြန်နေနေကကျူးကျော်ပြန်လူတွေဆွတ်ဖို့ရမင်းထုတ်ခဲ့ပါတယ်ဒီနေ့ကနေပေါ့လေရှင်းလင်းရေးပေါ့နော်နည်းနည်းရှင်းလင်းရေးဒီသာဘုရင်မှာဟလာဝေတရားမှာကျုံတဲ့ကမှာဒီသာဘုရင်ပြောကြတယ်မိုးလာရင်ကြီးတဲ့ဆက်အနေနဲ့ပို့ဆုံးကျုံမှာနော်ဒါတွေကမရှိစစ်ခြင်းနဲ့တည်းကျွန်တော်တို့ကနေမစေးကြောက်ကနေကအနေဝေးဟာတွေကိုပြန်လွတ်ဖို့ကျွန်တော်တို့စီမံဆောင်ရွက်နေတယ်အဲ့ဒီလို့ဒီနေ့မနေ့ပြင်းကြားကတော့အယူဥပိုင်ကုမ္ပဏီဝန်ထဲကိုလူတစုကနေပြီးတော့သူတို့လုံးဆောင်တဲ့သဘောပေါ့နော်တရင်ကြားပေါ့နော်အဲ့ဒီမှာဟိုကဝန်ကျုံလို့ရတယ်သူပောက်လို့ရဆိုတဲ့လို့ဒီကမှာဒီလိုစီသမားတွေအခုအုပ်စုလိုက်ဝင်ပြီးတောက်ကြတဲ့သဘောရှိတယ်။အဲလွန်တိုရဲ့နဲ့ပြိပကဖြစ်တဲ့သဘောရှိပါတယ်
။အသေးပြောက်ရှိတယ်လို့သိရပေမဲ့တရင်အတိအကျမရရှိသေးကြောင်းလည်းပြောပါတယ်။ခန်းတီးရတနာမြေမှာကုမ္ပဏီတွေရဲ့ကြောင်းမြတ်လုပ်ွက်အပြင်တူဖို့ထားတဲ့မြေစာတွေကိုရင်းမစေးကြောက်ရှာဖွေသူတွေကဝင်ရောက်ပြီးရှာဖွေတာကြောင့်ပြဿနာဖြစ်ပွားတာတွေအရင်ကလည်းရှိခဲ့ဘူးပါတယ်။ဒီလဒုတိယပတ်အတွင်းမှာတော့စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နှံကိုရင်တွားရောက်ခဲ့ပြီးကြောင်းမြတ်တူဖို့ရေးကုမ္ပဏီတွေကိုဥပဒေနဲ့ညီမညီစစ်ဆေးတာတွေရှိခဲ့တယ်လို့စစ်ဆေးနေစဉ်ကာလမှာကြောင်းမြတ်တူဖို့တာတွေရပ်ဆိုင်းထားဖို့ကိုလည်းညွှန်ကြားခဲ့ပါတယ်။တချိန်တည်းမှာပဲကြောင်းမြတ်လုပ်ွက်အတွင်းမှာတရားမဝင်နေထိုင်သူတွေကကြောင်းမြတ်လုပ်ွက်အတွင်းကိုအတင်းအဓမ္မဝင်ရောက်ပြီးကုမ္ပဏီကမစွန့်ပစ်သေးတဲ့ကြောက်ကြောမြေစာပုံတွေကိုလူရဲရှာဖွေတာစစ်ဆေးတွေကိုဖျက်ဆီးတာတရားဝင်နေထိုင်သူတွေရဲ့အသက်အိုးအိမ်ကိုထိပါတာတွေတွေ့ရှိရကြောင်းနဲ့ရဲရွာအေးချမ်းတာယာရင်းနဲ့တရားဥပဒေစိုးမိုးရေးအတွက်တရားမဝင်ဝင်ရောက်နေထိုင်သူတွေကိုဒီလကုန်မှနောက်ဆုံးထားပြီးထွက်ခွာဖို့အတွက်မြို့နယ်အထွေထွေအုပ်ချုပ်ရေးယူကဒီလ15ရက်နေ့ကအမိန့်ထုတ်ပြန်ထားပါတယ်။ခန့်ကြီးမျိုးကရတနာမြေမှာလက်စီပုံနဲ့မကြံခကြောင်းမြတ်တူဖို့ရေးလုပ်ွက်နှစ်ခုရှိပြီးကြောက်စိမ့်တူဖို့ရေးကုမ္ပဏီ90လောက်ကဝင်ရောက်လုကင်နေတယ်လို့ရေမစေးကြောက်ရှာဖွေသူဟာလဲခမန်းကြီး2000နီးပါးလောက်အထိရှိနေတာဖြစ်ပါတယ်။